မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူရဲ့ရည်ရွယ်ချက်အတိုင်းပေါ့မြောက်အောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးသစ်ကပြောပါရယ်။ရာထူးတာဝန်ယူပြီးတော့ပထမဆုံးလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဒူတက်စီရီဆာဖူဒင်အဗ်ဒူလာကအဲ့ဒီလိုပြောဆိုသွားတာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းမှုရရှိရေးပပောင်းဆောင်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောပါရယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရွေးချယ်ခန္ဓာရဲ့ကိစ္စမှာမလေးရှားနိုင်ငံကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်တယ်လို့လည်းဝန်ကြီးအဗ်ဒူလာကပြောပါရယ်။နိုင်ငံခြားရေးဝန်ကြီးဟောင်းရဲ့လုပ်ငန်းတာဝန်တွေကိုဆက်ပြီးတော့အကောင့်ထဲပို့တဲ့အနေနဲ့အာဆီယံအထူးကိုယ်စားလှယ်နဲ့တက်နိုင်တဲ့များအစောဆုံးတွေ့ဆုံပြီးတော့အပေါင်းလက်ခဏာဆောင်တဲ့ရလဒ်တွေထွက်လာအောင်ကူညီသွားမယ်လို့လည်းပြောပါရယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာအရေးဝိုင်းဝန်းဖြေရှင်းပင်နိုင်ဖို့အာဆီယံအသင်းကြီးကဧပြီလနောက်ပိုင်းမှာအစည်းအဝေးလုပ်ပြီးတော့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုမြန်မာအပါဝင်အဖွဲ့ဝင်ဆက်နိုင်ငံရှိတဲ့အာဆီယံအသင်းကြီးကဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆော့ဖ်ကိုအထူးကိုယ်စားလှယ်အဖြစ်အောက်ဂလာမှာရွေးချယ်ခဲ့ပါတယ်မစ္စတာယူဆော့ဖ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ရင်းနဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုရပ်တန့်ရေးဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးအောင်ကြိုးပမ်းရမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မစ္စတာယူဆော့ဖ်အနေနဲ့မြန်မာနိုင်ငံတဲ့ခုချိန်ထိတွားရောက်ခွင့်မရသေးပါဘူး။